ဟုတ်ကဲ့ပါခင်ဗျာရန်ကုန်တိုင်းတွန်တင်းမြို့ကနေဒလားမြို့ကိုသွားတဲ့တွန်တင်းမြစ်ကန်တဘေးကအောက်လမ်းနဲ့ရွှေစံတော်လမ်းကနေတက်ရိုက်သွားတဲ့အပေါ်လမ်းလို့ခေါ်တဲ့မြို့ဆောင်လမ်းကလမ်းရှိရမှာမြို့ဆောင်လမ်းကိုတော့တက်ဆိုင်ရကပြုပြင်ပေးနေပေမဲ့မြစ်ကန်းသားကသွားတဲ့အောက်လမ်းကိုတော့စစ်စိုးရအာဏာပိုင်တွေကပြုပြင်ပေးတာမရှိဘဲကာသမားတွေကိုကိုတူကိုထစနစ်နဲ့ပြုပြင်ခိုင်းနေတာဖြစ်တယ်လို့ကာမွန်သမားတဦးက RFA ကိုပြောပါတယ်
မတော်ကားကြီးတွေကအောက်လမ်းသွားတဲ့အခါမှာအန္တရာယ်အများကြီးတိုက်နေခြင်းတွေရှိတဲ့တွေ့ခဏခဏတိတ်မောက်တာလည်းရှိတယ်ကျွန်တော်တို့ဆရာတွေဒရိုင်ဘာတွေလည်းခဏခဏအဲ့ဒီလမ်းမှာတိုက်မှုဖြစ်တဲ့တွေ့အချုပ်သေးတွေထောင်ထဲရောက်တာလည်းခဏခဏအဲ့ဒီလမ်းတွေကိုစီရင်တာရလည်းပြင်မပေးဘူးဆောက်လုပ်ရေးရလည်းပြင်မပေးဘူးအခုဘယ်လိုဆိုလဲဆိုရင်တိုက်လို့မပြင်သေးတဲ့အပြင်မြို့နယ်မော်တော်ရိုင်းဘုံဆောင်ဌာနခွဲရနေပြီကျွန်တော်တို့မှန်လုံးတွေတိုင်းရတွေကိုကိုထိုးကိုထားဆိုပြီးတော့ကားတွေကိုတဲနေနောက်ကျောက်စရစ်ခဲနောက်တစ်ခါစကျင်းကြောက်လမ်းကျင်းကြောက်အဲ့ဒါတွေကျွန်တော်တို့ကချာချာပေးရတယ်ကိုထိုးကိုထားပဲလုပ်ရတယ်လုပ်တဲ့အခါမှာချောက်လို့ရလည်းမလာဘူးစီရင်တာလည်းမလာဘူးကိုပိုင်ကိုခိုင်းတယ်အဲ့ဒါတွေချာပြီးတော့ကိုနန်းကိုကိုပိုင်ကိုပြင်ပြီးတော့သွားခိုင်းတယ်အဲ့ဒါမျိုးတွေလုပ်ခိုင်းတယ်
အခုလိုမော်တော်ယာဉ်လိုင်းမောင်းဆောင်ဌာနခွဲကနေပြီးကိုတူကိုထစနစ်နဲ့လမ်းခင်းခိုင်းနေတာတွေကိုတော့ပြီးခဲ့တဲ့ရက်သက်တပတ်ကလေးကစပြီးကာသမားတွေကိုလုတ်ခိုင်းနေတာဖြစ်တယ်လို့ပြောပါရယ်တွန်တင်းမြို့ရွှေစံတော်လမ်းကနေဒလားမြို့ကိုတက်ရိုက်သွားတဲ့မြို့ဆောင်လမ်းကိုတော့အဝေးပြေးကားတွေနဲ့ကုန်တင်ကားကြီးတွေကိုမပေးသွားပဲတွန်တင်းမြို့ကိုအထက်လူကြီးတွေလာရောက်ကြည့်ရှုစစ်ဆေးတဲ့အခါမှသာတပ်ဆိုင်ရာကအမြဲတမ်းပြုပြင်ထားတဲ့အဲ့ဒီမြို့ဆောင်လမ်းကိုအသုံးပြုတယ်လို့ဆက်ပြောပါရယ်ပျက်စီးနေတဲ့လမ်းတွေကိုမပြုပြင်တာဟာနှစ်နှစ်လောက်ရှိပြီဖြစ်တယ်လို့ပဲလမ်းတွေပြုပြင်နိုင်မှုအတွက်ကားပိုင်ရှင်တွေကတက်ဆိုင်ရာအာဏာပိုင်တွေကိုလိုင်စင်ကြီးတွေအပြင်လမ်းပြုပြင်မှုဆိုပြီးကောက်ခံနေတဲ့ဂိတ်ကြီးတွေပုံမှန်ပေးဆောင်ထားရတယ်လို့ခုနကကားမောင်းသမားကပဲဆက်ပြောပါတယ်
တိကသွားတာတော့မြင်းနမ်းမှာတိကသွားတာမြင်းနမ်းမှာသွားတဲ့လမ်းတွေဟာမြို့မိမြို့ပါတွေကနေပြီးတော့တက္ကကားတွေရဲ့မှန်လုံကားတွေရဲ့ဒိုင်နာကားတွေရဲ့အခွန်ကောက်တယ်တက္ကကားတွေဆို9000ကောက်တယ်ဒိုင်နာကားတွေဆိုရင်လည်း12000ကောက်တယ်ဒိုင်နာနဲ့မှန်လုံလေးပေါ့အဲ့ဒါအပြင်တံတဲ့လမ်းဆိုမှ၄ကျုံနဲ့လမ်းပြင်မှုဆိုတာခွန်တစ်ခါကောက်တယ်နောက်တစ်ခါဘောင်းတော်ကျုံများမှာလည်းတစ်ခါမြို့ဝင်ကြီးကိတ်ဆိုတာကကောက်တယ်ကောက်ပြီးတော့အဲ့ဒီကောက်တဲ့ငွေကြီးတွေကိုတော့ဘာမှတုံးမချဘူးမြို့မင်းမြို့ဖားအမိတက်ထားတဲ့လူတွေကနေပြီးတော့ကားတွေရှိရထပ်ပြီးတော့အဲ့ခုနလို9000 2000 1000အဲ့ဒါထပ်ကောက်ပြီးတော့အဲ့ဒီငွေကိုမြို့လမ်းပြင်မယ်ဆိုပြီးတော့သူကကောက်ပြီးတော့တကယ်တော့တိတိကျကျပြင်တာမရှိ
တွန်တင်းမြို့ကနေဒလားမြို့ကိုမှန်လုံးမော်တော်ယာဉ်လိုင်းကားတွေပုံမှန်ပြေးဆွဲနေရမှာလဲ45မိနစ်ဆိုပုံမှန်ခရီးရောက်ရှိနေပေမဲ့လမ်းမတွေပျက်စီးပြီးဂျင်းခွက်တွေပုံများလာတဲ့အတွက်တနာရီခွဲကျော်မောင်းနေနေရတယ်လို့ခရီးမတွင်ဖြစ်နေရတယ်လို့လည်းပြောပါရယ်အခုလိုခရီးကြမ်းကြမှုတွေရှိသလိုကားတွေလည်းပျက်စီးတာကြောင့်ခရီးသည်တဦးကိုတတ်မှတ်ပေးထားတဲ့နှုံသား200ကျပ်နဲ့မကိုက်တော့ပဲ300ကျပ်နဲ့တုံးမြင့်ကောက်ခံခဲ့လို့ကားကိုစီးကိုအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့သလိုကားမောင်းသမားတွေရဲ့ရင်မောင်းလိုက်စင်တွေကိုလည်းအခုချိန်ထိသိမ်းဆဲခံထားရတယ်လို့ပြောဆိုသွားပါရခင်ဗျာ